မကြသေးခင်ကစတင်ဖြစ်ပွားခဲ့တဲ့မြန်မာတပ်ဖွဲ့နဲ့ကုကံလက်နက်ကင်တပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားခဲ့တာမှ UWSC တပ်ဖွဲ့နဲ့မိုင်းလာဖွဲ့တို့ဟာကုကံတပ်ဖွဲ့ဘက်ကနေကူညီတိုက်ခိုက်ခဲ့တာမျိုးမရှိဘူးလို့ဒီကနေ့ညင်းဆိုလိုက်ပါတယ်ဖေဖော်ဝါရီ26ရက်နေ့မှာနှစ်ဖက်အဖွဲ့ခေါင်းဆောင်တွေပြန်လည်ဆွေးနွေးပြီးတဲ့နောက်သမရဦးသိန်းစိန်စီကိုသူတို့ရဲ့သဘောထားထုတ်ပြန်ချက်ဒီကနေ့မှာပဲအရောက်ပို့ပေးသွားမယ်လို့လည်းဆိုပါတယ်အကြောင်းစုံကိုတော့ကိုအောင်အောင်ကပြောပြပေးပါမယ်ရှင်
ဝါဘီသစီညီညီအဖွဲ့ UWSC ရဲ့ပေါ်လစ်ဘူရိုအဖွဲ့ဝင်တွေပန်ဆန်းမှဒီကနေ့ဆွေးနွေးခဲ့ပြီးတဲ့နောက်မိုင်းလာအဖွဲ့နဲ့ပူရပြီးမြန်မာတပ်တွေနဲ့ကုကံအဖွဲ့တွေကြားဖြစ်ပွားခဲ့တဲ့ပြစ်ကားတွေအတွင်းသူတို့အနေနဲ့ပါဝင်ပတ်သက်မှုမရှိကြောင်းနိုင်ငံတော်သမ္မတဆီကိုစာပေးပို့သွားမယ်လို့ဆိုပါရယ်အစိုးရစစ်တပ်ကကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းဒုတိယဗိုလ်ချုပ်ကြီးမြတ်ထွန်းဦးကကုကံနဲ့တိုက်ပွဲတွေအတွင်းဝါနဲ့မိုင်းလာအပါဝင်တိုင်းသာတပ်တချို့ပါဝင်ကြောင်းဆွဆွဲခဲ့တာပါUWSC အဖွဲ့ရဲ့ပြောခွင့်ရဦးအောင်မြင့်ကသမရစီပြပုမဲ့စာရဲမှာအချက်၄ချက်ပါဝင်ကြောင်းအခုလိုစပြောပါရစေ
။ဆက်ကကြီးရနေပြီးတော့ပေါ့နော်။အာဒုတိယဗိုလ်ချုပ်ကြီးကနေပြီးတော့မိုင်းလာအဖွဲ့မှာအင်အားတရားပြောအဲတမနေအဲကိုကန့်တိုက်ပွဲမှာပါဝင်ကြောင်းအထူးသေးတာနှစ်ကဆိုရင်တရင်၄ရင်းပါတဲ့တမဟာတစ်ခုဟိုတိုက်ပွဲမှာပါဝင်ကြောင်းဆိုပြောသားတာရှိပါ။ဒီတော့ဒီသစ္စာတွေနဲ့ပတ်သက်ပြီးတော့သက်သေထောက်ထားတွေမရှိဘဲနဲ့ပေါ့ဗျာနော်အဲဆွဆွဲချက်ဖြစ်လို့ကျွန်တော်တို့မှာလုံးဝလက်မခံနိုင်တဲ့အခြေမို့ဒုတိယဗိုလ်ချုပ်ကြီးမြတ်ထွန်းဦးကလည်းသူ့ဤဆွဆွဲချက်တွေကိုကျွန်တော်တို့လုံးဝကန့်ကွက်ကြောင်းအာသုံးဖြတ်ပါတယ
် UWSC အနေနဲ့ပြည်တွင်းတိုင်းလာပြဿနာတွေကိုငြင်းညံ့တဲ့နည်းလမ်းနဲ့ဖြေရှင်းမှုလိုလားပြီးကိုကံရေးကင်တွင်ပါဝင်ပတ်သက်နေတယ်လို့ပြောဆိုချက်တွေကိုလည်းလက်ခံမှာမဟုတ်ပဲသက်ဆိုင်ရာအဖွဲ့အနေနဲ့ပြည်သူတွေရဲ့အကျိုးစီးပွားကိုရှေ့ရှုပြီးတက်တနာတွေကိုငြင်းငြင်းချင်းချင်းနဲ့ဆောင်ရွက်သွားဖို့ကိုလည်းတိုက်တွန်းထားပါတယ်။ဒါအပြင်ဝါတက်ဖွဲ့အနေနဲ့နိုင်ငံတော်အတွင်းမှာပဲအတူစူးစီးနေထိုင်သွားမယ့်အကြောင်းကိုလည်းဥအောင်မြင့်ကအခုလိုဆက်ပြောပါတယ်
။တတိယအချက်အနေနဲ့ကတော့ကျွန်တော်တို့အဖွဲ့ရဲ့နိုင်ငံတော်မှမခွဲထွက်ရေးပြည်ထောင်စုမပြိုကွဲရေးတိုင်းသာစီလုံးမှုမပြိုကွဲရေးနိုင်ငံတော်အချုပ်အခြာအာဏာတည်တံ့ခိုင်ရေးရေးဆိုတဲ့သဘောရတည်မှုမှာတဲ့မိသည့်အခါမှမဆိုကြောင်းလဲမယ်မဟုတ်ပါဘူးတဲ့ငင်းညာရေးကိုတဆိုင်မှမှပြီးဆောက်သွားမှာသုံးပြတ်ကျက်သည်လဲတဲ့မိသည့်အခါမှမဆိုတဲ့ရင်းရင်မှုမရှိပါဘူးတဲ့ဒါကြောင့်မို့တော့နောင်နှင်ဖြစ်စေနိုင်ငံတော်အစိုးရရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးတိုင်းရင်းသားစီလုံးညီညွတ်ရေးနဲ့ငင်းညာရေးငင်းညာနဲ့ပြည်ပဆက်ဆံရေး policy ကိုတဲ့တရီမသိထောက်ခံသွားမှာဖြစ်ပါတယ်တဲ့
အခုထုတ်ပြန်ကြေညာချက်ကိုအစိုးရပြည်ထောင်စုငင်းငင်းလုပ်ငန်းဖော်ဆောင်ရေးကော်မတီဒီဂရာဦးသိန်းစောကနေတစ်ဆင့်နိုင်ငံတော်သမ္မတဦးသိန်းစင်စီကိုဒီကနေ့ February 26ရက်နေ့မှာပဲအရောက်ပြီးပို့သွားမယ်လို့ဦးအောင်မြင့်ကဆက်ပြောပါရယ်ကိုကံတိုက်ပွဲတွေအတွင်းကဝါတက်ဖွဲ့တွေကင်ဆောင်တဲ့လက်နက်တွေရခဲ့တယ်လို့ဆွဆွဲခဲ့တဲ့အပေါ်မှာလည်းဒီလက်နက်တွေဟာတရားမဝင်ပုံစံမျိုးစုံနဲ့ရောက်ရှိသွားတာဖြစ်နေတယ်လို့သူကဆက်ပြောပါရယ်ကိုကံဒေတာရင်းပုံချွေးရှမ်းမှာတော့ကိုကံတက်ဖွဲ့တွေနဲ့မြန်မာအစိုးရတက်ဖွဲ့တွေကြားဒီကနေ့မနက်ပိုင်းကတိုက်ပွဲတွေဆက်ဖြစ်နေပြီးမနေ့ကဖြစ်ပွားခဲ့တဲ့လောက်ကန်တဲ့ကုန်ကြမ်းကြားတိုက်ပွဲတွေမှာကိုကံဘက်ကတဦးမြန်မာတက်က၄ဦးကြာဆုံးသွားကြောင်းသတင်းထုတ်ပြန်ထားပါရယ်ခင်ဗျာ